အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင
်။စိတ်နဲ့ခန္ဓာ
တော်တော်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောင့်နေကြရတဲ့ဆိုတာလူတိုင်းအသိပါပဲစားတောင့်မှုမမှန်ကန်တာတွေစားတောင့်မှုအချိန်မတော်တာတွေအချက်အပြုတ်မမှန်ကန်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာဒိတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောင့်နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမှာထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့ဒေါက်တာရှင်များရှင်ဒီနေ့တော့ဖျားသခင်ပေးအသိပညာဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာမှတ်သားကြရအောင်ဒေါက်တာရှင်များရှင်ထာဝရဖျားသခင်ဟာမိမိလူတွေကိုအစာအစာနဲ့ပတ်သက်တဲ့အသိပညာတွေကိုဝေငှပေးသနာတော်မူပါတယ်အဲ့ဒီအရာဟာကျောင်းတွေမှာသင်ကြားပေးလျက်ရှိတဲ့ပညာရေးဤအရေးပါဆုံးကဏ္ဍတစ်ခုဖြစ်တယ်။အမှန်တရားကိုဟောကြားနေတဲ့နေရာတိုင်းမှာကျမ်းမာရေးကိုအထောက်အကူပြုတဲ့ချက်ပြုတ်နည်းတွေကိုသင်ကြားပေးတဲ့အသာမစားပဲအသက်ရှင်နေထိုင်တတ်အောင်သားသမီးတွေကိုတွန်းတင်ပေးရမယ်။ရိုးစင်းတဲ့အသက်ရှင်နေထိုင်နည်းတွေကိုလည်းတွန်းတင်ပေးရမယ်။အခုစားသုံးနေတဲ့အစားအစာတွေထက်ဈေးသက်သာပြီးပိုပြီးတော့ရိုးစင်းတဲ့အစာတွေဖြစ်တဲ့တတိဝလံတွေနဲ့အခွန်မာအသီးတွေကိုစားတတ်အောင်ဖျားသခင်ဟာမိမိလူတွေကိုလမ်းပြနေဆဲဖြစ်ပါတယ်။ဈေးကြီးပေးစားရတဲ့အစားအစာတွေကိုလူများစွာတို့ဟာမတတ်နိုင်ကြဘူး။ညံ့ဖြင်းတဲ့အစာတွေနဲ့သာလျှင်အသက်ရှင်နေထိုင်ကြရမှာမဟုတ်ပါဘူး။ထောင်ပေါင်းများစွာသောလူတွေကိုကောင်းကင်မှမန္နမုတ်ကိုချပြီးတော့တောထဲမှာကျွေးမွေးတော်မူခဲ့တဲ့ဖျားသခင်ဟာမိမိရဲ့လူတွေကိုရိုးစင်းတဲ့အစာတွေကိုပြင်ဆင်စားသုံးတတ်အောင်ဒီနေ့အထိပညာပေးသနာတော်မူပါလိမ့်မယ်။ဒီခေတ်ကာလနဲ့ဆက်ဆိုင်တဲ့ဒီသတင်းစကားကိုမကြားဘူးသေးတဲ့သူတွေစီကိုဒီသတင်းစကားရောက်ရှိသွားတဲ့အချိန်မှာပြောင်းလဲစားသုံးရတော့မယ်လို့သူတို့တွေ့မြင်ကြလိမ့်မယ်။အရက်သေးစားကိုကတွင်းတောင်းစီုံသာမကယောဂဗျာတွေကိုဖြစ်ပေါ်စေတဲ့အသားစားခြင်းကိုလည်းသူတို့စွန့်လွတ်မှာကိုလည်းတွေ့မြင်ရလိမ့်မယ်။အသားစားခြင်းအပြင်ခန္ဓာကိုယ်စိတ်ဓာတ်နဲ့ဇာရိတခွန်အားတွေလျော့ပါသွားပါတယ်။လူဟာမိမိစားတဲ့အစာပေါ်မှာအခြေပြုပြီးခန္ဓာကိုယ်ကိုတိဆောက်နေပါတယ်။အသာစားခြင်း၊ဆေးလိပ်တောက်ခြင်း၊အရက်တောက်ခြင်းတွေကြောင့်ရိုင်းစိုက်တဲ့ရမက်တွေပေါ်ပေါက်လာတတ်တယ်။မြေထွက်သီးနှံတွေကိုအသားနေရာမှာအစာထိုးပြင်ဆင်တတ်အောင်မိမိလူတွေကိုဖျားသခင်အသိဉာဏ်ပေးသနာလိမ့်မယ်။တတိဝလံတွေနဲ့အခွန်မာအသီးတွေကိုအရသာရှိအောင်ကျွမ်းကျင်စွာရောစာချက်ပြုတ်စားတော့ခြင်းဖြင့်သူတစ်ပါးအရှိမကောင်းတဲ့ပုံသက်တွေကိုရကြလိမ့်မယ်။ဒါပေမဲ့ဖြစ်မြဲဓမ္မတာအတိုင်းအဲ့ဒီလိုရောစာစားသုံးတဲ့အခါမှာအခွန်မာအသီးတွေကိုအသုံးပြုရမှာဖြစ်တယ်။ကျမရဲ့နဲ့ညီညွတ်တဲ့အစာတွေအတွက်မိတဲ့မိကိုအနေနဲ့စက်လင်းပြီးဖျားသခင်ပေးသနာတော်မူတဲ့ညွန်ကြားချက်တွေကိုသိရှိဖို့လေ့လာရမယ်။ကျမရဲ့နဲ့ညီညွတ်တဲ့အစာတွေကိုလူတီထွေတဲ့အရာတွေလိုလူများကမှတ်ယူနေကြတယ်။ဒါပေမဲ့အဲ့ဒီအရာတွေဟာလူသားတွေအတွက်ကောင်းကြီးမင်္ဂလာတစ်ခုဖြစ်ဖျားသခင်အစပြုထားတဲ့အရာတွေဖြစ်တယ်။ကျမ်းမာရင်းနဲ့ညီညွတ်တဲ့အစာလုပ်ငန်းဟာ ဖျားသခင်ရဲ့လုပ်ငန်းဖြစ်တယ်။ငွေကြေးရှုထောင့်မှကြည့်ပြီးတော့အမြတ်အစွန်ရဖို့အတွက်အဲ့ဒီလုပ်ငန်းကိုလှုပ်ဆောင်ဖို့မဟုတ်ပါဘူး။အစားအစာနဲ့ပတ်သက်ပြီးထာဝရဖျားသခင်ပေးတော်မူလက်တန်းတဲ့အလင်းတရားဟာဣတရီလလူများတွေအတွက်မာနဖြစ်ခဲ့တဲ့အရာလိုပဲအခုခေတ်သားသမီးတွေအတွက်ဖြစ်ပါတယ်။လူတွေဟာအသားစားခြင်းအတွက်ဆင်ခြင်မပေးဘဲအသားရဲ့နေရာမှာအစာထိုးစားသုံးမဲ့ကျမ်းမာရေးနဲ့ညီညွတ်တဲ့ရိုးရိုးအစာတွေကိုမြေထွက်သီးနှံတွေမှပြင်ဆင်တတ်အောင်ကြိုးစားဆောင်ရွက်နေသူတွေအားလုံးကိုထာဝရဘုရားသခင်ဟာကြွမ်းကျင်စွာနဲ့တတ်သိနားလည်မှုတွေကိုပေးသနာတော်မူလိမ့်မယ်။အဲ့ဒီလိုပေးသနာတော်မူတဲ့အဲ့ဒီအသိပညာတွေကိုရရှိထားတဲ့သူတွေဟာသူတစ်ပါးကိုရရောစွာဝေမျှကြရမယ်။ဆင်းရဲသားညီကိုတွေကိုသူတို့ကူညီရမယ်။သူတို့ဟာစားသုံးသူတွေဖြစ်တယ်လို့ထုတ်လုပ်သူလည်းဖြစ်ကြရမယ်။ကျမ်းမာရေးနဲ့ညီညွတ်တဲ့အစာတွေကိုနေရာများစွာမှာထုတ်လုပ်ဖို့ထာဝရဘုရားသခင်ရဲ့အကြံစီတော်ဖြစ်တယ်။ဒီအမှန်တရားကိုယုံကြည်လက်ခံတဲ့သူတွေဟာရိုးစင်းတဲ့အစာတွေကိုချက်တာအောင်လေ့ကျင့်ရမယ်။အသက်တာအတွက်လိုအပ်တဲ့အခြေခံပစ္စည်းတွေကြောင့်ဆင်းရဲသားတွေယောဂဗျာတွေဖိစီးခံရတာကိုဘုရားသခင်လိုလားတော်မမူပါဘူး။လိုအပ်တဲ့ဉာဏ်ပညာတွေကိုဖျားရှင်ထမတောင်းခံပြီးပေးသနာတော်မူတဲ့ဉာဏ်ပညာတွေကိုနီလာမမအသုံးချသွားဖို့နိုင်ငံအသီးသီးမှနေထိုင်တဲ့လူမျိုးပေါင်းတွေကိုထာဝရဘုရားသခင်ကမိန့်တော်မူထားပါတယ်။ကျမတို့ဟာအကူညီမဲ့သူများပမာစိတ်ဓာတ်ကျပြီးတော့လက်မှန်ချနေကြဖို့မဟုတ်ပါဘူး။အမှန်တရားကိုသူတစ်ပါးသိရှိဖို့တအားသမျှလှုပ်ဆောင်ကြရမှာဖြစ်တဲ့ဆိုတဲ့အကြောင်းဒီနေ့အစာအာဟာရဆိုင်ရာအကြောင်းပေးချက်ကဏ္ဍမှာကျမရဲ့အတွက်အကြံပေးတင်ပြလိုက်ပါလိမ့်ရှင
်ဘုရားရှင်ပေးထားတဲ့ဒီဘဝသက်တာလေးမှာဒီလိုသာပြီးသွားမှာလားဒုစရနာမရခဲ့လို့ရှုံနေခဲ့ဘဝအချိန်တိုင်းမှာဘုရားကိုပြည့်ပြော
ရှင်များရှင်ဘုရားဒေသနာတော်ကိုသိခါရရဓမ္မဆရာဦးတင်အောင်ဆံမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့
။ကျွန်တော်မိတ်ဆွေများမင်္ဂလာပေါင်းနဲ့ရေဝဆုံနေသောနေ့တစ်ဖြစ်ပါစေ။ယနေ့တာယာတော်နေ့တစ်မှာပြန်လည်ပြီးတော့တွေ့ဆုံကြရပြီးတော့ယခုလိုမင်္ဂလာနေ့တစ်မင်္ဂလာနံနဲ့ခင်းချိန်ခါမှာပြန်လည်ပြီးတော့မင်္ဂလာသတင်းစကားနဲ့ဝင်ကတက်တဲ့ခံခွင့်ရတဲ့အတွက်လည်းဘုရားကိုအထူးပဲကျေးဇူးတင်ပါတယ်။ဒီနေ့မိတ်ဆွေတို့နဲ့အတူပြန်လည်ဆွေးနွေးသွားခြင်းနဲ့မျှော်လင့်ခြင်းဓမ္မဒေသနာရဲ့ခေါင်းစဉ်ကတော့ဘုရားသခင်၏အတန်တော်ကိုသိရှိခြင်း။နော်ဘုရားသခင်ရဲ့အတန်တော်ကိုသိရှိခြင်းဆိုတဲ့သတင်းစကားနဲ့နာတော်တာဆရာမဖြစ်ပါတယ်။ဒီကြောင့်ဒီသတင်းစကားကိုဆက်လက်ပြီးမသွားခင်မှာခေတ္တခဏဆုတောင်းကြပါစို့။တက်ကောင်းငင်ပေါ်၌တရှိတော်မူသောဖဖျား။ယနေ့တရားတော်နေ့တည်းအတွက်ကိုရောကိုကျေးဇူးတင်တယ်။ဤနေ့တည်းမှာကိုရောရဲ့အတန်တော်ကိုရောက်တိုင်းကြားနာဖို့ရန်အတွက်လည်းကိုရှင်ဖဖျားမဆရာတော်ပါကိုရှင်ဖာဗျာရဲ့အတန်ကိုဘယ်လိုကြားနိုင်မလဲဆိုတဲ့တင်းစကားကိုယနေ့မနေ့ခင်းမှာကြားနာခဲ့ခါမှာသာသမီရောက်တိုင်းအတွက်ဝิญဉ်ခွန်အားနဲ့တူပုံမို့၍ကိုရှင်ဘုန်းတော်ကိုခံစားနိုင်တော့သာသမီတည်တည်ဖြစ်ပေါ်ရန်အတွက်မာတော်မီကြောင်းတပိုင်းတော်တော်သခင်ခရစ်တော်၏နာမတော်ကိုမပြည့်စတော်မှာတယ်ဖာဗျာအာမင်ချစ်တော်မိတ်ဆွေများယနေ့ဖရာသခင်ရဲ့အတန်တော်ကိုကျွန်တော်တို့ဘယ်လိုကြားနိုင်မလဲဖရာသခင်ကကျွန်တော်တို့ကိုခေါ်တဲ့ခါမှာကျွန်တော်တို့ကဘယ်လိုမျိုးသိနိုင်မလဲနော်ဒါအရေးကြီးပါတယ်။အာရုံနဲ့ဧဝလက်ထက်တုန်းကတော့ဘုရားသခင်ကကောင်းကင်ကနေမှဆင်းလာပြီးတော့သူ့ရဲ့သားသမီးတွေဖြစ်တဲ့အာရုံနဲ့ဧဝကိုအမြဲတမ်းအပြန်အလှန်စကားပြောတယ်။ဘုရားသခင်ကိုတွေ့ရတယ်လို့ဘုရားသခင်ရဲ့အတန်တော်ကိုလည်းကြားရတယ်နော်။ဒါပေမဲ့ပြစ်လုပြီးသွားတဲ့အခါမှာသလို့ရှိရင်အာရုံနဲ့ဧဝကဘုရားသခင်ရဲ့အတန်တော်ကိုကြားလာတဲ့ဘုရားကိုမတွေ့ရတဲ့တတ္တိဖြစ်သွားတယ်နော်။ဒါကြောင့်ဘုရားသခင်နဲ့အတန်တော်ကိုကျွန်တော်တို့ဘယ်လိုကြားနိုင်မလဲ။မောရှေကိုတော့ဘုရားသခင်ကခေါ်တဲ့အခါမှာနော်မိလောင်နေတဲ့ခြုံပုတ်ထရနေမှာဘုရားသခင်ကအတန်ပြုတ်ပြီးတော့မောရှေကိုခေါ်တဲ့ခါမှာမောရှေကဘုရားသခင်ရဲ့အတန်ကိုကြားခဲ့ရပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေယနေ့ကျွန်တော်တို့မှလည်းဆိုလို့ရှိရင်ဘုရားသခင်ရဲ့အတန်ကိုဘယ်လိုသိနိုင်မလဲ။နော်ဘယ်လိုကြားနိုင်မလဲ။ဘုရားသခင်ရဲ့အတန်ကိုဘယ်လိုဘုရားနဲ့ကျွန်တော်တို့ဆက်သွယ်ကြမလဲ။ယနေ့မြောင်များစွာသောလူတို့ကဆိုရှင်ဘုရားသခင်ကိုဘယ်ကဲ့သို့ဆက်သွယ်ရမလဲဆိုတာကိုနားမလဲကြဘူး။နော်ကျွန်တော်တို့ဘုရားသခင်နဲ့ဆက်သွယ်မှုလုပ်ကြတဲ့အခါမှာလည်းအနေငယ်မြတ်သောယုံကြည်ခြင်းမျိုးပါရှိခြင်းမရှိတဲ့ဆုတောင်းခြင်းမျိုးနဲ့ကျွန်တော်တို့ကဆုတောင်းနေကြတယ်เนาะဖခင်သခင်က ကျွန်တော်တို့ကိုမိမ့်မွတ်တော်မူတဲ့ခါမှာဆိုရှင်ကျွန်တော်တို့ဘယ်လိုသိနိုင်မလဲခြေတော်မိတ်ဆွေနော်သိနိုင်ဖို့ရန်အတွက်ကတော့ကျွန်တော်တို့ဘာလုပ်ရမှာလဲအဓိကကတော့အချိန်ယူပြီးတော့ကျွန်တော်တို့ကဆူတောင်းခြင်းနဲ့ဖရာသခင်ရဲ့နှုတ်ကပတရားတော်ကိုကျွန်တော်တို့လေ့လာခြင်းသိယူခြင်းကိုပုံမှုပြီးတော့ကျွန်တော်တို့ကအသုံးချရမှာဖြစ်ပါတယ်ဒါကြောင့်ခြေတော်မိတ်ဆွေအဲ့ဒီလိုမျိုးကျွန်တော်တို့ဖရာသခင်ရဲ့နောက်ဘရတော်ကိုလေ့လာခြင်းဘုရားသခင်နဲ့အတူကျွန်တော်တို့ကဆုတောင်းမယ်ဘုရားကိုဖယံမိခိုးလေးလေးကျွန်တော်တို့ပုံပါလို့ရှိရင်တန်ရှင်းသောဝိညာဉ်တော်ကားလို့ရှိရင်စင်သက်တိုက်တွန်းချက်များနဲ့အတူကျွန်တော်တို့ကဘုရားသခင်ရဲ့အတန်တော်ကိုကြားရမှာဖြစ်ပါတယ်။ဒါကြောင့်တမန်ကျမ်းစာကပြောထားတယ်။သွားလေရရ၌ထာဝရဘုရားကိုမျက်မှောက်ပြုလော့တဲ့။ဒို့ပြုလျင်သင်၏လမ်းခီးကိုပဲ့ပြင်တော်မူမည်ဆိုပြီးတော့တုတ်တန်ကြံခိုင်းသုံးအငယ်6မှာတို့ရှိရင်အတိလင်းဖော်ပြထားပါတယ်။ရချတော်မိတ်ဆွေသင်ဘာပဲလှုပ်လှုပ်ဘာပဲစီစဉ်သွားလေရရ၌ထာဝရဘုရားကိုမျက်မှောက်ပြုလို့ထာဝရဘုရားကိုအံ့နာဖို့ကျွန်တော်တို့မနဲ့မိုးလင်းတာနဲ့ကျွန်တော်တို့အိယာထတယ်ကျွန်တော်ရဲ့အသက်တာကိုဘုရားကပို့ဆောင်ကောင်းကြီးပေးပြီးတော့ကျမ်းမာခြင်းပဂရိနဲ့နိုးထလာတယ်အဲ့ဒီအသက်တာကိုဘုရားသခင်ကိုကျွန်တော်တို့ပထမဦးဆုံးစက္ကအံ့နာရဲ့လားဘုရားကတော့ပြောထားတယ်သူ့ကိုအရင်ဆုံးမျက်မှောက်ပြုဖို့ရန်အတွက်နော်မျက်မှောက်ပြုဖို့ရန်အတွက်ဖြစ်ပါတယ်ဘုရားကိုကျွန်တော်တို့အရင်ဆုံးဦးစားပေးဖို့ဖြစ်တယ်ဘုရားကိုအရင်ဆုံးဦးစားပေးရင်တော့ကျွန်တော်တို့ကဘုရားသခင်ရဲ့အသံတော်ကိုအမြဲတမ်းကြားနေရမှာဖြစ်တယ်ခြေတော်မိတ်ဆွေကလေးတယောက်ပါလို့ရှိရင်3လသားအရွယ်လောက်2လသား3လသားအရွယ်ဘဲထားပါတော့နော်သူကမိပန်းနဲ့အတူနေရတဲ့အချိန်ခါမှာအမေရဲ့အသံနော်အမေကအမြဲတမ်းကလေးကိုချော့တယ်ကလေးကိုအမျိုးမျိုးကလေးတချင်းဆိုပြီးတော့တိတ်တယ်အမေကကလေးကိုနှုတ်ချတိုက်ကြွေးတယ်နော်အဲ့ဒီခါမှာလို့ရှိရင်ကလေးကအမေကိုမှတ်မိနေတယ်နော်အမေရဲ့တန်ချတာနဲ့မှတ်မိတယ်အမေကဘလို့ပဲအမေကချော့ချော့အမေရဲ့တန်ကိုမှတ်မိတယ်နော်အဖေကလည်းကလေးကိုအမြဲတမ်းမြူနေတယ်မြိုက်နေတယ်ဆိုလို့ရှိရင်လည်းအဖေရဲ့တန်ကိုကလေးကမှတ်မိတယ်ကလေးငယ်လေးပဲရှိသေးတယ်နော်နှစ်လသားသုံးလသားပဲရှိသေးတယ်အဲ့ဒီကလေးလေးကိုအခြားသူရဲ့လက်ထဲမှာဆိုရှင်ခိတခဏခြိခိုင်းလိုက်မယ်ဒါမှမဟုတ်လည်းနိုင်ဝက်လောက်တနိုင်လောက်ခြိခိုင်းလိုက်မယ်ဆိုအဲ့ကလေးကြာကြာမနေပါဘူးနော်ခိတခဏခြိခိုင်းပြီးမဲ့လည်းကလေးကဆိုရှင်လှုပ်ရမ်းလာမယ်អော်ဟစ်လာမယ်ငိုကြွေးလာမယ်ဘာကြောင့်လဲသူ့မှာတို့ရှိရင်အမေစစ်မှမဟုတ်တဲ့အတွက်ကြောင့်နော်အဖေမဟုတ်တဲ့အတွက်ကြောင့်ဘယ်လို့မှအဲ့ဒီချားတပါးသူရဲ့လက်ထဲမှာကြာကြာမနေပါဘူးခြေတော်မိတ်ဆွေဒါကြောင့်ကလေးတယောက်ကတောင်မှအမေရဲ့အတန်အဖေရဲ့အတန်ကိုမှတ်မိတယ်တဲ့နော်နောက်တရကတစ်ခုကိုကြည့်ကြရအောင်နော်ကျွန်တော်တို့မထင်မှတ်ဘဲနဲ့ကိုယ်ဒီမှာလို့ရှိရင်ဖုန်းခေါ်တစ်ခုဝင်လာတယ်နော်ဖုန်းဝင်လာတဲ့အခါမှာတို့ရှိရင်ဒီဖုန်းနံပါတ်ကကိုတစ်ခါမှလည်းမတွေ့ဘူးအဲ့ဒီဝင်လာတဲ့သူရဲ့အတန်ကိုကျွန်တော်တို့နားဆင်လိုက်တဲ့ခါမှာအဲ့ဒီလူကတို့ချက်ဘယ်သူလဲဆိုတာမိတ်ဆွေသိနိုင်ပါမလားနော်ဖုန်းပထမဆုံးဝင်လာတဲ့ခေါ်မှာဆိုရှင်အဲ့ဒီလူရဲ့အတန်ကိုမိတ်ဆွေဘယ်တော့မှသိနိုင်မှာမဟုတ်ပါဘူးနော်ဘယ်တော့မှလည်းမိတ်ဆွေကဆိုရှင်ခံမှန်းလို့လည်းသိမှာမဟုတ်ဘူးဒါပေမဲ့မိတ်ဆွေကအဲ့ဒီဖုန်းဆက်တဲ့ငယ်ချင်းနဲ့အမြဲတမ်းအဆက်အသွယ်လုပ်နေတဲ့သူနဲ့အမြဲတမ်းစကားပြောနေတဲ့သူနဲ့အမြဲတမ်းဖုန်းဆက်ဖြစ်တယ်အမြဲတမ်းစကားပြောဖြစ်တယ်ဆိုရင်နောက်ပိုင်းမှာအဲ့ဒီလူရဲ့ကာလို့ရှင်ဖုန်းခဏခဏဆက်တယ်ဖုန်းဆက်တဲ့ခါကျတော့မိတ်ဆွေဖုန်းနံပါတ်ကိုမသိကျင်နေပါစေနော်အဲ့ဒီဖုန်းဝင်လာတာနဲ့ပဲ hello ဆိုတာနဲ့မိတ်ဆွေကအဲ့ဒီတငယ်ချင်းရဲ့အတန်ကိုချက်ချင်းသိမှဖြစ်ပါတယ်ဒီလိုပါပဲနော်ကျွန်တော်တို့ဖရာသခင်နဲ့ဆက်တော်ရမှာလေဒီအတိုင်းပဲဖြစ်တယ်နော်သူနဲ့အတူတကွအချိန်ကိုပုံမို့သုံးဆယ်လေသူနဲ့ကျွန်တော်တို့ကပုံမို့နီးကတ်တဲ့အနေထားသို့ရောက်ရှိလာမှာဖြစ်ပြီးတော့သူ့ရဲ့အတန်တော်ကိုသင်ကပုံမှုပြီးတော့တိလာမှာဖြစ်ပါတယ်။ဒါကြောင့်တမာကျမ်းစာထဲမှာဆိုရှင်ဘလို့မိတ်မွတ်ထားတယ်လေ။ယောရှုမဆာခန်းကြီး1ငယ်8ခုနှစ်ကနေမှ8မှာဆိုရှင်ကျမ်းစီလေသမားတို့၌အောင်မြင်မည်အကြောင်းထိုတရားလမ်းတို့လိုက်လော့တဲ့။လက်ရဘက်လက်ဝဲတော်ဘက်တို့မလွဲနဲ့တဲ့။ထိုပညတိကျမ်းစာ၌ရေးထားသမျှတိုင်းကြင့်မည်ဟုစောင့်ရှောက်ခြင်းအလွတ်ငါတဲ့။ကျမ်းစာကိုမဖတ်မရွတ်ဖဲမနေတဲ့။နေညမပြတ်ဖတ်ရရမည်တဲ့။တို့ပြုလျင်တင်းသည့်အကြံထားမြောက်၍အောင်မြင်လိမ့်မည်တဲ့ချစ်တော်မိတ်ဆွေယနေ့ကျွန်တော်တို့ရဲ့ဘဝတက်တာမှာဆိုရှင်ကြံစီတဲ့သမားနိုင်အောင်မြင်ဖို့ရန်အတွက်အဓိကလောက်ရမယ်သောချက်ကဘာလဲဆိုတော့ကျွန်တော်တို့ဖရာသခင်နဲ့သူဆက်သွယ်ပြီးတော့ဆုတောင်းရမယ်နောက်တစ်ချက်ကတော့ဘာဖြစ်လဲဖရာကဘာဖြစ်လဲလက်ရဘက်လက်ဝဲတော်ဘက်သူမလွဲဖို့ရန်အတွက်ကြံသမားအောင်ဖို့ရန်အတွက်လောက်ရမယ်အချက်တစ်ချက်ကတော့တမာကျန်းစာကိုနေညမပြတ်ဖတ်ရရမယ်တဲ့ယနေ့မိတ်ဆွေကဘာရဲ့မြေပုံเนาะကဘာရဲ့မြေပုံဖြစ်တဲ့တမချန်းစာကိုကျွန်တော်တို့ကမဖတ်မရွတ်ဘူးဆိုရင်တော့ကျွန်တော်တို့ရဲ့တက်တာဆိုရှင်ဘယ်တော့မှအောင်မြင်နိုင်မှာမဟုတ်ဘူးเนา တမချမ်းသာကိုကျွန်တော်တို့မလေ့လာဘူးဆိုလို့ရှိရင်ဘယ်တော့မှလမ်းမှန်ကိုလည်းကျွန်တော်ရှောင်လန်းနိုင်မှာမဟုတ်ဘူး။ဒါကြောင့်ဘုရားကပြောထားတယ်။မင်းရဲ့အကြံအောင်မို့ရန်အတွက်ဘာလို့ရမလဲ။တမချမ်းသာကိုနေညမပြဖတ်ရွတ်ပါလေ့လာပါတဲ့။လောကရဲ့မြေပုံဒီဟုတော့ဒီတမချမ်းသာကိုကျွန်တော်တို့ကမဖတ်ရွတ်ဘူးဆိုရင်ဘယ်နေရာမှာကျွန်တော်သွားရမလဲဆိုတာကိုလမ်းမှန်ရောက်ဖို့ရန်အတွက်ထောက်ပြနိုင်မဲ့အရာတစ်ခုမှမရှိပါဘူး။ဒါကြောင့်ချက်တော်မိတ်ဆွေသင်စီပွားရေးလှုပ်တာဒီလောကမှာဆိုရှင်အောင်မြင်နေတယ်။ဘာဖြစ်လို့တင်ရလို့ရှိရင်စိတ်ချမ်းမြေ့စရာတွေနဲ့ကြုံနေရတာလေเนาะတင်ရလို့ရှိရင်ပညာရေးဘက်မှာလို့ရှိရင်အောင်မြင်နေတယ်ဘာကြောင့်အမြင့်ကိုမတက်နိုင်ရတာလဲသင်ခရီးသွားနေတယ်ဘာကြောင့်လိုရာခီးကိုတင်မရောက်နေရတာလဲဒီကနေ့မိတ်ဆွေတမချမ်းစာကိုမဖတ်ဘူးဆိုရင်သင်ကိုဖျားပေးတဲ့ဂရုတွေကလို့ရှိရင်အောင်မြင်မှုတွေဝမ်းမြောက်မှုတွေလွတ်မြောက်ခြင်းတွေငြိမ်သက်မှုတွေနဲ့ဖျားရဲ့ကောင်းခြင်းမင်္ဂလာမြောက်များစွာတွေကလို့ရှိရင်သင်တွေ့နိုင်မှာမဟုတ်ပါဘူးနော်တင်တွေ့နိုင်မှာမဟုတ်ဘူး။ဘာကြောင့်လဲ?တင်ရလို့ရှိရင်ဘုရားသခင်နဲ့ဆက်သွယ်ပြီးတော့ဘုရားသခင်ဒီမှာလို့ရှိရင်အသင်ကဘုရားသခင်ကိုမျက်မှောက်မပြုတ်ဘူး။ဘုရားသခင်ကိုတင်ရလို့ရှိရင်မဆက်ကမအံ့နံဘူး။တမချမ်းသာကိုလည်းတင်မလေ့လာဘူးဆိုရင်ယနေ့တင်ရဲ့ဘဝရဲ့တတ်တာကလို့ရှိရင်လောကကြီးမှာနော်လှုပ်ရှားပြီးသွာလာနေတဲ့ခါမှာလို့ရှိရင်တင်ဘဝတတ်တာလို့ရှိရင်မအောင်မြင်တဲ့ပြင်အနှုတ်သဘောဆောင်တဲ့အရာတွေနဲ့အမြဲတမ်းကြုံတွေ့နေမှာဖြစ်တယ်။တင်ပိုက်ဆံဘလောက်ပဲချမ်းသာနေပါစေ။သင်ခံစားနေရမယ့်အနှုတ်သဘောဆောင်တဲ့အရာတွေကသင်ဒီမှာတစ်ခုတစ်ခုဝင်လာမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေနောက်ဆုံးဘုရားရဲ့အတန်ကိုလည်းကျွန်တော်တို့ကြားရတော့မှာမဟုတ်ဘူး။နော်ကျွန်တော်တို့ဘုရားသခင်ရဲ့တမန်ကျမ်းစာကိုမလေ့လာဘူးဆိုရင်တော့ဘုရားသခင်ကိုကျွန်တော်တို့မဆုတောင်းဘူးဆိုရင်တော့ဘုရားရဲ့အတန်ကိုလုံးလုံးကြားရမှာမဟုတ်ဘူး။နော်ဒါကြောင့်ဒီနေ့အားပေးချင်တာကတော့ဘုရားသခင်ရဲ့အတန်တော်ကိုကျွန်တော်တို့တွေကကြားဖို့ဘုရားသခင်ကိုကျွန်တော်တို့ကအမြဲတမ်းဖျံမိကိုဖို့နော်အရန်ရေးကြည့်ပါတယ်။ဒါကြောင့်ဘုရားကပြောထားတယ်။သွားလေရန်ရန်၌ထာဝရဘုရားကိုမျက်မှောက်ပြုလို့။ဘာပဲလုပ်လို့ဘယ်နေရာပဲရောက်နေရောက်နေကျွန်တော်တို့ဘုရားသခင်ကိုဦးထိပ်ထားမယ်ဆိုရင်ယနေ့ချစ်တော်မိတ်ဆွေသင်ဟာဘယ်နေရာပဲရောက်ရောက်ဘုရားရဲ့အတန်ကိုကြားနေရပြီးတော့သင်ရဲ့လှုပ်သမျှစွမ်းဆောင်နေသမျှဆိုရှင်အောင်မြင်မယ်ဆိုတဲ့အကြောင်းနော်အသိပေးခြင်းပါတယ်။ဒါကြောင့်ဒီနေ့ပဲယခုပဲသင်ရလို့ရှိရင်ဘုရားသခင်ကိုဖယံမိကိုလိုက်ပါ။ဘုရားသခင်ကိုဆုတောင်းပါစုတောင်းပြီးတော့တင်းရတက်တာမှာလို့ရှိရင်စက်ကအံ့နာပြီးတော့အမြဲလှုပ်ဆောင်ပါတမချန်းစာကိုလည်းတင်းဖတ်ရုပ်ပြီးတော့လေ့လာပြီးတော့ဘဝလန်ခီးမှာတင်းဖြောင်းပြူပြီးတော့အမြဲအောင်မြင်တော့သာသမီမိတ်ဆွေများဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းနေညီကုန်းချုပ်ပါတယ်အားလုံးဖျားကောင်းမြတ်ခြင်းခံစားကြပါစေ
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။သောတာရှင်များရှင်။ခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကရွေးချယ်မှုတွင်အရေးပါအရာရောက်သောခန္ဓာများဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။သောတာရှင်များရှင်။ခရိယန်လူငယ်များဟာမိဖွဲ့ရမှာတော့၎င်းအိမ်တောင်ဘက်ရွေးရမှာတော့၎င်းတကြည်ကြီးစွာထားရမယ်။ရွှေအစ်စ်ဖြစ်တယ်လို့ယခုသင်တို့ထင်မှတ်တဲ့အရာဟာနောက်အခါရွှေအတုဖြစ်နေတာကိုသတိပြုကြပါ
လောကီသားတို့နဲ့အိမ်တော်ဖက်ခြင်းဟာဖျားသခင်တွေ့တင်တို့ရဲ့ဆောင်ရွက်မှုကိုအနောက်ရှေ့ဖြစ်စေတတ်ပြီးဂုံတရေတိုးတက်အောင်ဘယ်အခါမှမလုံနိုင်ုံမကလုပ်ငန်းအနေဖြင့်ဖြစ်စေအိမ်တော်ဖက်အနေဖြင့်ဖြစ်စေလွှဲမားကလွှဲမားကဝိညာဉ်ဆုံးရှုံးတဲ့အထိရင်ဆိုင်ရတတ်ပါတယ်။ရာသက်ပန်ရွယ်ကူပြီးပောင်းတင်းရန်လက်ထက်ဖို့တင်ရွေထားတဲ့သူရဲ့စိတ်နေသဘောထားကိုချင့်ချင်ကြည့်ပါ။သူရဲ့ဇာရိတကြံ့ခိုင်မှုရှိမရှိစောင့်ကြည့်ပါ။တင်ဘဝအသက်တာအတွက်ယခုတင်လဲမဲ့ခြေလန်းထက်ပိုပြီးအရေးကြီးတဲ့ကိစ္စမရှိတဲ့အတွက်အလော30မပြုတ်လို့တင်ပါဘူး။ချစ်ချင်းမြတ်တာမှလည်းမျက်စိရှိတင်ပါတယ်။အိမ်အောင်တဲ့ဘဝရောက်တဲ့အခါပျော်ရွှင်နိုင်မလား။ဒါမှမဟုတ်ညှို့ညွတ်မှုကင်းမဲ့ပြီးစိတ်ပြည့်စရာဖြစ်မလားဆိုတာကိုအပြေရအောင်တည်တည်ချာချာစဉ်းစားဖို့လိုပါတယ်။ယခုအိမ်အောင်ပြုခြင်းဟာကျွန်တော်ကျမအားကောင်းငင်တို့ချီတက်ရန်အထောက်အကူပြုမလား။ဒါမှမဟုတ်ဖရာသခင်အားစတဲ့တဘူတိုးပြီးချစ်စေမလား။ဒါမှမဟုတ်ဖရာသခင်နဲ့ဝေးကွာနိုင်မလားဆိုတာကိုတည်တည်ချာချာစဉ်းစားဖို့လိုအပ်ပါတယ်။ဒီလိုသုံးသက်ချက်တစ်ခုခုချွေရင်းမယ်ဆိုရင်ဖျားသခင်ကိုကြောက်ရွံ့တဲ့စိတ်နဲ့ရှေ့သို့မချီတက်ပါနဲ့အများသောအားဖြင့်အမျိုးသမီးအမျိုးသားတွေဟာထိမ်းမြားမင်္ဂလာပြုကြတဲ့အခါသူတို့အတွက်ဖြည့်ရှင်ရမယ့်တစ်ခုတည်းသောပြဿနာဟာသူတို့နှစ်ဦးစလုံးအနေဖြင့်တဦးပေါ်တဦးဘူးအများသောအမျိုးသမီးအမျိုးသားတွေဟာထိမ်းမြားမင်္ဂလာပြုကြတဲ့အခါသူတို့အတွက်ဖြည့်ရှင်ရမယ့်တစ်ခုတည်းသောပြဿနာဟာသူတို့နှစ်ဦးစလုံးအနေဖြင့်တဦးပေါ်တဦးချစ်သည်မချစ်သည်ဆိုတဲ့ကိစ္စဖြစ်ဟန်လက္ခဏာရှိပါတယ်ဒါပေမဲ့လင်းနဲ့မရဆိုတဲ့အခါမှာချစ်ကိစ္စထဲအလွန်အရေးကြီးတဲ့တာဝန်ကိုသူတို့နှစ်ဦးအပေါ်၌ကြားရောက်နေတာကိုသိရှိရမှာဖြစ်ပါတယ်သူတို့ကနေတဆင့်တိုးပွားလာမဲ့တားငယ်သမီးငယ်ဟာကာယဗလညာနာဗလနဲ့ဇာရိတဗလတို့နဲ့ပြည့်စုံမလားဆိုတာကိုစဉ်းစားဖို့လိုအပ်ပါတယ်အိမ်တော်မပြုတ်မီမိမိတို့နောင်လာမဲ့တားငယ်သမီးငယ်များအတွက်လည်းကြိုတင်ပြီးစဉ်းစားထားဖို့ရန်အတွက်လိုအပ်လာပါတယ်။ယနေ့အချိန်မှာဤကဲ့သို့စင်ကြီးလုံးတရားများနေပါလေရှိနေပါတယ်။လူငယ်လူရွယ်များအိမ်တော်ဖက်ရွေးတဲ့အခါမိဘဖြစ်သူတို့နဲ့တားသမီးဖြစ်သူတို့အတွက်ကာယဗလနဲ့ဝိညာဏဗလတို့တိုးတက်ကြံ့ခိုင်ရေးကိုအကောင်းဆုံးရရှိစေမယ့်လူသားချင်းအားကောင်းချီးမင်္ဂလာဖြစ်စေပြီးသူတို့ရဲ့ဖန်ဆင်းရှင်အားဂုဏ်ပြုစေတဲ့အိမ်တော်ဖက်မျိုးကိုရွေးချယ်တင်ပါတယ်။ဘဝအသက်တာ၌ဝန်ထုပ်များကိုဝေပုံချကူညီထမ်းရွက်ပြီးခင်မွန်းဖြစ်သူအားဂုဏ်ချက်တည်းရေတင့်တယ်စေခြင်းနဲ့ရည်မွန်စေပြီးသူမရဲ့ချစ်ချင်းနဲ့ပျော်မွေ့စေတဲ့ဇနီးလောင်းမျိုးကိုလူငယ်တွေကရှာဖွေတင်ပါတယ်။တမာတတိရှိတဲ့မယားမူကထာဝရဘုရားပေးသနာတော်မူအရာဖြစ်၏။သူမဤခင်မွန်းသည်သူ့ကိုယုံ၍ထိုမယားသည်မိမိခင်မွန်းအကျိုးကိုမဖျက်တသက်လုံးပြုစုတတ်၏။ပညာစကားကိုပြောတတ်၍မေတ္တာတရားအဖြင့်နှုတ်မွေတတ်၏။အိန္ဒုအိန္ဒာပြုသမျှတို့ကိုကြည်ရှုတတ်၏။ပြင်းရည်ချင်းအစာကိုမစားတတ်။သူဤသားသမီးတို့သည်ထား၍အမိကိုကောင်းချီးပေးကြ၏။သူဤခင်မွန်းကလည်းလူမျိုးသမီးများတို့သည်ကောင်းမွန်စွာပြီးကြပြီ။သို့ရာတွင်တင်သည်ထိုသူအပေါင်းတို့ကိုလွန်ကဲပြီဟုသူကိုချီးမွမ်းတတ်၏။ဒီလိုဇနီးတဲ့မျိုးကိုပိုင်ဆိုင်တဲ့အမျိုးသားများဟာကောင်းသောအရာကိုရရှိပြီးထာဝရဘုရားရဲ့ကြီးစုတော်ကိုခံရတဲ့သူတွေဖြစ်ပါတယ်။စဉ်းစားဆင်ခြင်ဖို့ရန်အချက်ကတော့တင့်ရဲ့အိမ်တော်ပြုတဲ့အမျိုးသမီးဟာတင့်အိမ်တော်အတွက်ပျော်ရွှင်သာယာမှုကိုဆောင်ကျင်းပေးမလားဇနီးလောင်းဟာချွေတာဆုဆောင်တတ်ရဲ့လားဒါမှမဟုတ်အိမ်တော်ပြုပြီးတဲ့နောက်ဝါကြားမှုဒါမှမဟုတ်အလှအပကိုစိုက်နှက်တတ်မှုအတွေ့သူ့လက်ထဲမှာရှိတဲ့ဝင်ငွေအားလုံးကိုသာမကဘဲတင်ရရှိတဲ့ဝင်ငွေအားလုံးကိုပါဖြုံတိမဲ့သူလားငွေကြေးနဲ့ပတ်သက်ပြီးသူမရဲ့တုံးဆွဲမှုဟာမှန်ကန်သလားဒါတွေကိုလည်းစဉ်းစားရမှာဖြစ်ပါတယ်အချစ်စိတ်တစ်ခုတည်းနဲ့လက်ထပ်ဖို့သာစိတ်ဆောနေတဲ့ပုံကိုယ်တူအတွက်ဒီလိုမေးခွန်းနေဟာအရေးပါအရာရောက်မှုမရှိဘူးလို့ထင်ကောင်းထင်ကြပါလိမ့်မယ်။သို့တော်လည်းဒီလိုမေးခွန်းမျိုးကိုအိမ်တော်မပြုတ်ခင်ကြိုတင်စဉ်းစားဖို့ရန်အတွက်အင်မတန်မှလိုအပ်ပါတယ်။ဒါဟာအနာဂတ်သားရည်အတွက်ဒိုက်ရိုက်ဆက်သွယ်နေတဲ့အရာပဲဖြစ်ပါတယ်။မိမိရဲ့ကျင်ပေါ်ကျင်ဘက်ကိုရွေးချယ်တဲ့အခါတဖက်လူရဲ့အကျင့်စာရိတ္တကိုအဓိကလေ့လာဖို့လိုအပ်ပါတယ်။သူဟာတီးခံသူလုံလဝရိယရှိသူဖြစ်ရဲ့လားဒါမှမဟုတ်မိခိုအားထမ်းရန်တန်ဆွမ်းတဲ့သူကိုကြီးလိုအပ်တဲ့အချိန်မှာအကူအညီပေးနိုင်သူဖြစ်ရဲ့လားကိုရဲ့မိဘကိုပြုစုဆောင်ရှောက်နိုင်တဲ့သူဖြစ်ရဲ့လားဒါတွေကိုစဉ်းစားရမှာဖြစ်ပါတယ်ဒီလိုကြိုတင်ပြီးစဉ်းစားမှသာလျှင်တာယာပျော်ရွှင်တဲ့အိမ်တော်ကိုတည်ဆောင်နိုင်မှာဖြစ်ပါတယ်ရှင်နားဆင်ခဲ့ကြတဲ့ဒေါက်တာရှင်များအားလုံးကိုဖဖျားရှင်ကောင်းချီးပေးပါစေ
Thank you.
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 3936နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 176တို့ဆက်သွယ်မြင်မြင်နိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင်
။ AWR မျိုးလင့်ချင်းအတံကို나ဒေါက်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာကျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။